ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့တစ်ဖက်ကကရင်ပြည်နယ်မြဝတီမြို့ကအမှတ်၁ချစ်ကြည်ရေးတရားထိတ်မှာဧပြီလ23ရက်မနေ့ည10နာရီကျော်အချိန်ကအကြီးစားပေါက်ကွဲမှုဖြစ်ပြီးအဆောက်အုံနဲ့ကားတွေပျက်စီးကုန်ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကနေထိုင်းမြန်မာနယ်စပ်ကနေပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့ရဲ့တဖက်ကန်ကရင်ပြည်နယ်မြဝတီမြို့ကအမှတ်၁ချစ်ကြည်ရေးတရားထိတ်မှာဧပြီလ23ရက်နေ့ည10နာရီကျော်ချိန်လောက်မှာအကြီးစားပေါက်ကွဲမှုဖြစ်ပြီးအဆောက်အဦနဲ့ကားတွေပျက်စီးသွားခဲ့ပါတယ်။ပေါက်ကွဲမှုကပြင်းထန်တဲ့အတွက်ပေါက်ကွဲတံကိုမဲဆောက်ဘက်ထိကြားရကြောင်းနယ်စပ်နေပြည်သူတို့ကလည်းပြောပြပါတယ်
။အခုစစ်တပ်ကတရားထိတ်ကျွန်တော်မြဝတီရောထိုင်းမြန်မာနယ်စပ်အမှတ်၁တရားထိတ်မှာရှိတဲ့ကားကုထောင်ရှိတယ်ပေါ့နော်။အဲ့ကားကုထောင်မှာကွဲသွားတာ10နာရီ10နာရီကျော်တော့ခိုင်းစံတော်စဉ်22:50ရောကျွန်တော်နိုင်လန်းကြည့်လိုက်တဲ့အချိန်ပုံနဲ့ဆိုတစ်ချက်ကွဲသွားတော့နိုင်လန်းကြည့်လိုက်လန်းကြည့်တော့အမကွဲသွားတဲ့အတန်ကြာဘက်ကတော်တော်ကြည့်ကြည့်ကြတာ
ညဝရီမျိုးအမှတ်၁ချစ်ကြည်တရားနီးမှာနေထိုင်သူတဦးကတော့ည10နာရီကျော်ချိန်လောက်မှာပောက်ကွဲစံကိုကြဲကြဲလောင်လောင်ကြားခဲ့ရကြောင်းအပြင်သွားလာလို့မရတဲ့အတွက်သွားရောက်ကြည့်ရှုလို့တော့မရကြောင်းပြောပြပါတယ်
ညာရှိနာရမယ်ရှိနာကြီးပြည်ရောညာရှိနာကျော်ရောအပြည့်ကိုကြောင်းတော့မရဘူးတနည်းကမီးပြက်ပြီးတော့အဲညာ9နာရီမီးပြက်ပြီးတော့ဒီ9နာရီမှာဘယ်လိုဒုက္ခအချိန်မှာတော့
အ
ချက်ပြောပဲဆိုထွက်တဲ့အမှုသားကြီးတွေကလည်းရှုပ်နေတဲ့အချိန်မှာအဲမီးလာပြီးတနင်္လာနေ့လာမှာပေါ့နော်စံချားတယ်အိမ်ခေါ်ဘောကတုံသွားတယ်
ညဝရီမျိုးကပောက်ကွဲမှုနဲ့ပတ်သက်လို့ညဝရီရဲစခန်းကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီပောက်ကွဲမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာကိုလည်းထုတ်ဖော်ခြင်းမရှိသေးပါဘူးပောက်ကွဲမှုကြောင့်အသေးပြောင်းတဲ့ပျက်စီးမှုအခြေအနေအသေးစိတ်ကိုလည်းမသိရသေးပါဘူးကရင်ပြည်နယ်ညဝရီမျိုးမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA KNDO ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာဟာလေးလကျော်ကြာပြီဖြစ်တယ်လို့ဧပြီလ23ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်နေကြောင်းဒေသခံတွေကတော့ခရီးသွားလာတဲ့အခါမှာထောက်ခံစာတွေနဲ့သွားလာနေရတယ်ဆိုပြီးမြဝတီမြို့ကန်ကဆက်ပြောပြပါတယ
်ဒီကိတော့ဒီနာတောက်ခုမှဖြစ်တယ်ဘူးတောက်ခုကြောင်လုံးနဲ့အကောင်လုံးဒီကိကောမှမဖြစ်မနေတော့ဘူးပြင်းလည်းမနေဘူးနောက်ဒီဘက်ကအခုဒီကလည်းလည်းမချော်သမီးဘူးဘက်ကလည်းနေရတယ်လည်းမင်းကတော့ခံကြောင်းနဲ့လက်မှတ်ကြည့်တော့ဆာရက်ဆာပန်းနေနဲ့တောင်းလာရတယ်
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာပြီးခဲ့တဲ့နှစ်ကစပြီးမကြာခဏပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မြဝတီမြို့မှာစစ်ကောင်စီဘက်ကတိုက်အင်အားတွေလည်းချထားတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့ထဲမှနေရှိနေတဲ့နယ်စပ်မြို့လည်းဖြစ်ပါတယ်ရှင်။